ဗနက်ဆိုလာနိုင်ငံမှာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြန်လည်ရေးဆွဲမဲ့လွတ်တော်အတွက်ရည်ရွယ်ချင်းပါတဲ့အခြေတင်ဖြစ်စရာရွေးကောက်ပွဲမှာဆန္ဒမဲပေးသူရေတပ်ကအနည်းဆုံးလူတစ်သန်းလောက်မမှန်မကန်စည်းရင်းပုံပြထားတယ်ဆိုတဲ့ပြောဆိုချက်ကိုသမ္မတနဲ့ရွေးကောက်ပွဲကြီးကြပ်ရေးအဖွဲ့အကြီးအကဲတို့ကဒီကနေ့ပဲပယ်ချလိုက်ကြပါတယ်။ရွေးကောက်ပွဲအတွက်အီလက်ထရောနစ်နည်းပညာနဲ့ဝန်ဆောင်မှုပေးခဲ့တဲ့ဗြိတိန်ခြေစိုက်ကုမ္ပဏီရဲ့ပြောဆိုချက်ဟာတာဝန်မဲ့ရာရောက်တဲ့အကြောင်းဗနက်ဆိုလာရွေးကောက်ပွဲကောင်စီဥက္ကဋ္ဌတီဗစ်ဆေလူစီနာကပြောဆိုလိုက်ပြီးဥပဒေကြောင်းအရအရေးကြီးကိုစီစဉ်မယ်လို့လည်းတတိပေးခဲ့တာပါ။ယူကော့ဘွယ်လုပ်ငန်းစဉ်မှာဝန်ဆောင်မှုနဲ့နည်းပညာထောက်ကူပေးရမယ်ကုမ္ပဏီတစ်ခုအနေနဲ့လိုရိုးလို့စင်မဟုတ်ပဲသဘောထားအမြင်ပေးခဲ့တာဖြစ်ကြောင်းလည်းပြောဆိုလိုက်ပါတယ်ဗြိတိန်နိုင်ငံက Smartmatic ကုမ္ပဏီကြီးကအန်တိုနီယိုမူကီကာကတော့မက်ဆန်နာရှင်စင်းကမှားယွင်းနေတယ်ဆိုတာတန်တရားဖြစ်စရာမရှိကြောင်းပြောဆိုခဲ့တာပါဒါပေမဲ့လည်းမဲစင်းကြောင့်တင်းတင်းနေနေကယူကော့ဘွယ်ရက်လက်ပေါ်ရက်ခတ်မှုရှိမှရှိဆိုတာကိုတော့ပြောမတော်ပါဘူးအမှန်တကယ်မဲပေးခဲ့သူအရေးအတွက်နဲ့အာနာဘန်နေထုတ်ပြန်ခဲ့တဲ့မဲစင်းကြားခမန်းကြီးတန်းလောက်ကွာနေတယ်လို့လည်းအမှုဆောင်ရာရှိချုပ်ကပြောဆိုခဲ့ပါတယ်ဗနီဇွဲလာသမ္မတနီကိုလတ်မာဒူရိုကတော့ကုမ္ပဏီကြီးကပေါ်ဗြိတိန်နဲ့အမေရိကန်တို့ကဖိအားပေးမှုတွေရှိခဲ့တဲ့အကြောင်းရုံးမြင့်တဲ့ဂျာမန်ကမှပြောဆိုခဲ့တာပါမဲပေးသူအရေးအတွက်ရှစ်သန်းရှိခဲ့ကြောင်းလဲသမ္မတကထပ်မံပြောဆိုလိုက်သလိုဆန္ဒပြသမားတွေရဲ့တားဆီးမှုတွေသာမရှိခဲ့ရင်မဲပေးသူအရေးအတွက်ဟာဆယ်သန်းလောက်တော့ရှိနိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်ယူကော့ပွဲကိုသမိုင်းမောက်ခဲ့တဲ့တိုက်ခန်းတွေကတော့မဲပေးသူအရေးအတွက်ဟာလေးသန်းတော့မပြေကြောင်းပြောဆိုထားသလိုတနည်းနည်းနဲ့ယူကော့ပွဲမှာတင်းယူခဲ့ကြတဲ့တင်းသမားတွေကလည်းမြို့တော်ကာကတ်မှာမဲယုံတွေမှာလူမရှိသလောက်ဖြစ်နေတယ်လို့လည်းပြောဆိုထားကြတာပါ